သွန်သင်သူအရှင်ယေရှုမိတ်ဆွေတို့ကိုနှုတ်ခွန်းဆက်သားလိုက်ပါတယ်။ကမ္ဘာပေါ်မှာအကောင်းဆုံးသောဆရာထံလာပြီးနားထောင်ကြပါ။သူ့ရဲ့နာမည်ကတော့ယေရှုဖြစ်တယ်။ကက်ဆက်ခွေကိုနားထောင်ရင်ရုပ်ပုံများကိုကြည့်ပါ။အချက်ပေးတဲ့ကြားတဲ့အခါရုပ်ပုံကိုပြောင်းပြီးကြည့်လိုက်ပါ။ရုပ်ပုံ1ယေရှုသည်လူတွေကိုသွန်သင်ခြင်းဒီရုပ်ပုံထဲမှာသခင်ယေရှုခရစ်တော်ဟာလူတွေကိုဘုရားသခင်ရဲ့အကြောင်းကိုသွန်သင်နေပါတယ်ဘုရားသခင်ဟာကျွန်ုပ်တို့အားလုံးကိုဖန်ဆင်းခဲ့တယ်သူဟာစစ်မှန်ပြီးတဆူတည်သောဘုရားဖြစ်တယ်လူများဟာအပြစ်နဲ့မကောင်းသောလမ်းကြောင့်ဘုရားသခင်နဲ့ကင်းကွာသွားခဲ့ကြရတယ်ဒါပေမဲ့ဘုရားသခင်ဟာလူသားအားလုံးကိုချစ်ပါတယ်ယေရှုဟာဘုရားသခင်ထံမှကြွလာတော်သူဖြစ်တယ်သူဟာဘုရားသခင်ရဲ့သားတော်ဖြစ်တဲ့အတွက်ဘုရားသခင်ရဲ့အကြောင်းအလုံးစုံကိုနားလည်သိရှိခဲ့သူဖြစ်တယ်။ယေရှုကလူတွေကိုဘုရားသခင်ကိုမိခဲ့သူသိရှိနိုင်ပြီကိုတုံ့တင်ရန်ကြွလာခဲ့ပါတယ်။ယေရှုဟာလူများတွေကိုဘာတွေများတုံ့တင်ခဲ့သည်ကိုတင့်ကိုကျွန်တော်ပြောပြပါမယ်။နားထောင်ကြည့်ပါ။ဒါမှတင်ဟာလဲသူတို့လိုပဲစစ်မှန်ပြီးအသက်ရှင်သောဘုရားသခင်ကိုသိရှိလာနိုင်မှာဖြစ်တယ်။ရုပ်ပုံ2အိမ်နှလုံးပုံပမာသခင်ယေရှုဟာလူနှုတ်ဦးအကြောင်းကိုပြောပြခဲ့တယ်။တူဦးကသူ့ရဲ့အိမ်ကိုကြောက်ပေါ်မှာတိဆောက်တယ်။၎င်းကြောက်ဟာခိုင်ခန့်သောအုံမြစ်ဖြစ်တယ်။လေပြင်းမုန်တိုင်းတိုက်ခတ်လာသောအခါဒီအိမ်ဟာမပြိုလဲနိုင်ဘူး။နောက်တူဦးကတော့တဲပေါ်မှာသူ့ရဲ့အိမ်ကိုတိဆောက်ခဲ့တယ်။လေပြင်းမုန်တိုင်းကျရောက်တဲ့အခါထိုအိမ်ဟာပျက်စီးသွားခဲ့တယ်။ကျွန်တော်တို့အသက်တာကိုခိုင်မာသောအုံမြစ်ပေါ်မှာတိဆောက်ဖို့လိုအပ်ပါတယ်။ခရစ်တော်ရဲ့တုန်သင်ချက်ဟာအသက်တာအတွက်ခိုင်မာသောအုံမြစ်ဖြစ်တယ်။အကယ်၍သင်ဟာသခင်ယေရှုတုန်သင်တဲ့ဖခင်သခင်ရဲ့အကြောင်းကိုနားခံမယ်ဆိုရင်ကျွန်တော်တို့အသက်တာထဲမှာဘလို့ဘဝမုန်တိုင်းအခက်အခဲတွေ့ကြုံပါစေခံနိုင်ရင်ရှိမှာဖြစ်တယ်။စာရန်ဒီလည်းကျွန်ုပ်တို့ကိုဖျက်ဆီးနိုင်မှာမဟုတ်ပါ။ရုပ်ပုံ3အလင်းမှန်လင်းမြင်ရမယ်အမောင်ထဲနဲ့အလင်းကိုတင်ဘလို့အသုံးပြုတယ်လေဒီရုပ်ပုံထဲမှာတော့လူတစ်ယောက်ဟာသူ့ရဲ့အလင်းကိုအမြင့်ပေါ်မှာတင်မြောက်ထားတယ်အိမ်ထဲမှာရှိတော်သူဟာအလင်းရစေဖို့ဖြစ်တယ်တခြားလူတစ်ယောက်ကတော့မိုက်မဲတော်သူဖြစ်တယ်သူ့ရဲ့အလင်းကိုတောင်းအောင်၌ဝတ်ထားတယ်သခင်ယေရှုဟာလောကရဲ့အလင်းဖြစ်တယ်ဘုရားသခင်ထံသို့သွားရလမ်းကိုကျွန်တော်တို့အားညွှန်ပြနေပါတယ်ကျွန်တော်တို့ဒီသခင်ယေရှုစကားကိုနားခံသောအခါတခြားလူများကဖခင်သခင်ရဲ့အလင်းကိုမြင်နိုင်ကြမယ်။ယေရှုကသင်တို့ဤကောင်းသောအကျင့်ကိုမြင်၍ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘဤဂုံတော်ကိုချီးကျူးစေရန်သင်တို့ဤအလင်းကိုလူတို့ရှေ့၌ထွန်းလင်းကြစေလော့ဟုမိန့်တော်မူခဲ့တယ်။ဖခင်သခင်ရဲ့အလင်းကိုကျွန်တော်တို့မဝတ်ထားဘဲတခြားသူများကိုသခင်ယေရှုအကြောင်းကိုကြားနာစေကြရမှာဖြစ်တယ်။သခင်ယေရှုကိုမြင်စေရမယ်ဒီလိုအားဖြင့်သူတို့ဒီလေဘုရားသခင်ရဲ့လမ်းစဉ်ကိုနားလည်လာကြမယ်ရုပ်ပုံ4ယောမစစ်သားတူကဂျူးတူကိုရိုက်နှက်ခြင်းအကြောင်းယောမစစ်သားတူကဆိုရင်ယူဒလူတူကိုရိုက်နှက်နေတာကိုကြည့်ပါဒါအပြင်အဝတ်စားကိုလည်းသူယူလိုက်တယ်ဒီယူဒလူကဘလို့တုံ့ပြန်မလဲသခင်ယေရှုကပရိသတ်တွေကိုတင်အားပြမာသောသူကိုလက်စားမချေနှင့်အကယ်၍တစုံတယောက်သောသူသည်တင်ဤလက်ရာဖက်ပါးကိုရိုက်ပါကအခြားပါးတစ်ဖက်ကိုရိုက်စီဦးလော့တင်ဤဝတ်လုံကိုလည်းယူခွင့်ပြုလော့ကျွန်ုပ်တို့ကိုအနောက်ရှက်ပေးသောသူအပေါ်လက်စားမချေပါနှင့်ဖျားသခင်ကလက်စားချေခြင်းအတွက်ပါတုံ့ပြန်မည်ဟုမိန့်ဆိုထားတယ်ဖျားသခင်ကပြမာသောသူများဟာဤဘဝ၌၎င်းတည်ခြင်းဘဝ၌တော်၎င်းဖျားသခင်ပြစ်ဒဏ်ပေးခြင်းခံရမယ်။ဒါပေမဲ့ပြစ်မှားခြင်းကိုကောင်းသောအမှုအဖြစ်တုံ့ပြန်ရန်သခင်ယေရှုကမိန့်ဆိုထားခဲ့တယ်။ရုပ်ပုံကဖျားသခင်ထံသို့ဆုတောင်းနေခြင်းဒီပုံထဲမှာလူနှစ်ဦးဟာဖျားသခင်ထံကိုဆုတောင်းနေကြပါတယ်။တူဦးကလမ်းပေါ်မှာသွားပြီးရှည်လျားသောဆုတောင်းချက်များကိုထက်ခါတလဲလဲရွတ်ဆိုနေတယ်လူတွေကသူ့ကိုမြင်စေခြင်းနဲ့ချီးမွမ်းစေခြင်းနဲ့ ဖျားသခင်ကဒီလိုဆုတောင်းခြင်းမျိုးကိုအပြည့်မပေးပါဘူး။သခင်ယေရှုကသင်ဆုတောင်းသောအခါမိမိအခန်းထဲသွားပြီးတကားကိုပိတ်ပြီးမှအဖဖျားသခင်ထံသို့ဆုတောင်းပါ။တို့ပြုလျင်လျှို့ဝှက်စွာပြုလုပ်သောအရာကိုမြင်နေသောသင်အပသည်သင်အားစုများချပေးမည်ဟုသွန်သင်ခဲ့ပါတယ်။ဖျားသခင်ကကျွန်တော်တို့လိုအပ်နေတဲ့အရာများကိုသိရှိနားလည်သူဖြစ်တယ်။ဖျားသခင်ထံအမြဲပြောနေရန်မလိုအပ်ပါ။ဖျားသခင်ကိုဆုတောင်းခြင်းဖြင့်ကျွန်တော်တို့ကူးကွယ်နိုင်ပါတယ်။တခြားသူများအတွက်လည်းဆုတောင်းပေးနိုင်တယ်။ကျွန်တော်တို့ပြစ်မှားသောအပြစ်များအတွက်နဲ့ခွင့်လွတ်ခြင်းရဖို့ဆုတောင်းရမယ်။စာရန်နဲ့မကောင်းသောလမ်းမများထဲမှဖျားသခင်ရဲ့ကွယ်ကစောင့်ရှောက်ခြင်းခံရရန်လည်းကျွန်တော်တို့ဆုတောင်းရမယ်။ရုပ်ပုံ6ဆိုးညစ်သောသူကတောမျိုးစေ့များကျဲခြင်းဆိုညစ်တော်သူဟာကောင်းသောမျိုးတန့်မျိုးစေ့ကြားထဲမှာတောမျိုးစေ့များကိုလဲထဲ၌ကြဲချလိုက်တယ်။သူတို့ဟာလဲပိုင်ရှင်ရဲ့ရန်သူများဖြစ်ကြတယ်။လဲပိုင်ရှင်ဟာကောင်းသောပြိုးပင်များဖြက်စီးဆုံးရှုံးသွားမှဆိုးတဲ့အတွက်တောမျက်ပင်များကိုမရိပ်ဘဲထားလိုက်တယ်။ရိပ်သိမ်းချိန်အထိစောင့်ပြီးတော့မှတီးနှံများရိပ်သိမ်းပြီးသောအခါကောင်းသောတီးနှံများကိုရွေးပြီးတောမျက်ပင်များကိုမီးရှို့ပစ်လိုက်တယ်။မိတ်ဆွေတို့ဘုရားသခင်ရဲ့တားသမီးကြားထဲမှာဆိုးသောသူများကိုစာတန်ကကြေထားပါတယ်။ဖျားသခင်ရဲ့အချိန်ကြာရောက်တဲ့အခါသခင်ယေရှုဟာဒီလောကကိုတပံကြွလာလိမ့်မယ်။ဖျားသခင်ရဲ့စကားကိုနာခံသောလူများအထက်မှအပြစ်သားများကိုခွဲခြားပြီးတတ်မှတ်မှာဖြစ်တယ်။ယေရှုကယုံကြည်သောသားသမီးများကိုသူနဲ့အတူထာဝရနေထိုင်ဖို့ရန်ခေါ်ဆောင်သွားမှာဖြစ်တယ်။ဒါပေမဲ့ဆိုးညစ်သောဒုစရိုက်သားများကိုတော့ငရဲမိအိမ်ထဲမှာစာတန်နဲ့အတူထာဝရနေထိုင်ရန်လွင့်ပစ်ခြင်းခံရကြမှာဖြစ်တယ်။ယုတ်ပုံခွန်ယေရှုနဲ့ကလေးသူငယ်များတနေ့မှာလူတချို့ဟာသူတို့ရဲ့ကလေးများကိုသခင်ယေရှုထံခေါ်လာခဲ့ကြတယ်။သူတို့ရဲ့ကလေးသူငယ်များကိုသခင်ယေရှုနဲ့ထိတွေ့စေခြင်းကြတယ်။ဆုတောင်းပေးစေခြင်းကြတယ်။သခင်ယေရှုရဲ့နောက်လိုက်တပည့်တော်များဟာကလေးသူငယ်များကိုနှင်ထုတ်ရန်ကြိုးစားခဲ့ကြတယ်။ဒါပေမဲ့ယေရှုဟာတပည့်တော်တွေရဲ့လှုပ်ရက်ကိုမနှစ်သက်ခဲ့ပါဘူးယေရှုကတပည့်တော်များကိုသူငယ်တို့ငါထံသို့လာကြရန်မစည်းတားကြပါနဲ့ဖျားသခင်ရဲ့နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်သည်ဟုပြန်ပြောလိုက်တယ်တပည့်တော်တို့အားထက်မှန်ပြီးတော့သင်တို့သည်ပြောင်းလဲ၍သူငယ်ကဲ့သို့မခံယူနိုင်လင်ကောင်းကင်နိုင်ငံသို့ဝင်ရလိမ့်မည်မဟုတ်ဟုသခင်ယေရှုကဆိုတယ်သခင်ယေရှုဆိုလိုတဲ့အတိတ်ပဲကတော့ကလေးသူငယ်ကဲ့သို့နှိမ့်ချသောသူဟာကောင်းကင်နိုင်ငံတော်တွင်အကြီးဆုံးဖြစ်မယ်လို့ဆိုလိုတာဖြစ်တယ်။မိတ်ဆွေမာနကြီးသောသူသူတစ်ပါးထက်ငါသည်ကောင်းမြတ်သည်ဟုမိမိကိုယ်ကိုထင်မှတ်တဲ့သူဟာစစ်မှန်တဲ့ယေရှုရဲ့တပည့်တော်မဖြစ်နိုင်ပါဘူး။ယုတ်ပုံ8တိုးထိန်တဲ့သူအကြောင်းသခင်ယေရှုဟာဒီပုံပမာကိုပြောပြခဲ့တယ်လူတူဟာတိုးအကောင်တရာရှိတယ်၎င်းအထဲကတကောင်ဟာရှောက်သွားရာကနေပျောက်သွားခဲ့တယ်ထိုလူဟာတိုး99ကောင်ကိုထားခဲ့ပြီးပျောက်သောတိုးတကောင်အားရှာဖို့ထွက်သွားခဲ့တယ်သူဟာတွေ့တဲ့အခါမှာဒီပျောက်နေတဲ့တိုးတကောင်အတွက်မပျောက်သော99ကောင်ထပ်ပိုးပြီးတော့မှသူဟာဝမ်းမြောက်တယ်ဒီလိုပဲဘုရားသခင်ကတယောက်သောသူကိုစာရန်လမ်းကိုလိုက်သောကြောင့်သူထံကထွက်သွားပြီးပျောက်ွယ်သွားတာမလို့ချင်ပါဘူးသခင်ယေရှုဟာကောင်းသောတိုးထိန်ဖြစ်တယ်။ဘာကြောင့်လဲဆိုတော့သူဟာဘုရားသခင်ထံမှပျောက်သွားတဲ့လူသားများကိုကယ်တင်ဖို့ရန်လောကထဲကိုကြွလာသောကြောင့်ဖြစ်တယ်။ယုတ်ပုံ9ခွင့်မလွတ်တတ်သောအစီခံအကြောင်းအစီခံတူဦးဟာသခင်အရှင်ပေါ်၌မပေးဆက်နိုင်လောက်အကျွေးများစွာတင်ခဲ့တယ်။မင်းကြီးဟာဒီအစီခံကိုကျွန်ကဲ့သို့ရောင်းပြည့်ရန်သာအမိန့်ချမှတ်ခဲ့တယ်။အစီခံဟာမင်းကြီးကိုသူ့အပေါ်၌အကျဉ်းသာတရားထားပြီးတော့မှတီးခံပေးဖို့အတွက်တောင်းလျှောက်တဲ့အခါမင်းကြီးကသူ့ရဲ့အကြွေအားလုံးကိုစင်းရင်းကပယ်ဖြတ်ပေးပြီးလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တယ်။ဒါပေမဲ့သူဟာထွက်သွားသောအခါသူ့အပေါ်၌ပတ်စံအနေငယ်အကြွေးတင်နေတဲ့အခြားအစီခံတဦးကိုတွေ့ခဲ့တယ်။ဒီဆိုးရုပ်သောအစီခံဟာအကြွေးတင်နေသောအစီခံကိုလယ်ပင်ညစ်ပြီးတော့မှအကျွေးဆက်ရန်တောင်းဆိုခဲ့တယ်။အကျွေးမဆက်နိုင်တဲ့အခါဒီအစီခံကိုအကျဉ်းထောင်ထဲသို့ထည့်လိုက်တယ်။အခြားသောသူများကထိုအပြစ်ပြက်ကိုမင်းကြီးအားပြန်ပြောပြလိုက်ကြတယ်။ မင်းကြီးဟာလွန်စွာမှဒေါသထွက်ပြီးဆိုးရုပ်သောအစီခံကိုတင့်အပေါ်၌ငါအကျဉ်းနာထားခဲ့သည့်အတိုင်းတင်သည်လဲထိုအစီခံပေါ်၌ကျဉ်းနာတင့်သည်ဟုဆိုပြီးတော့မှထိုအစီခံကိုတသက်လုံးအကျဉ်းချထားလိုက်ပါတယ်မိတ်ဆွေဘုရားသခင်ကကျွန်တော်တို့လွန်ကျူးခဲ့တဲ့အပြစ်အာလုံးကိုခွင့်လွှတ်ပေးနိုင်တယ်ကျွန်တော်တို့လည်းမိမိပေါ်အပြစ်လုပ်တဲ့သူများအပေါ်မှာခွင့်လွှတ်နိုင်ရမှာဖြစ်တယ်ရုပ်ပုံ30အလုတ်သမားများလှုပ်အားခခံစားရရှိကြသည့်အကြောင်းရုပ်ပုံထဲကအလုတ်သမားများဟာလှုပ်အားခထုတ်ရန်ရောက်ရှိလာကြပါတယ်ပထမဆုံးလှုပ်အားခလက်ခံတဲ့အလုတ်သမားဟာညနေဆောင်အချိန်မှာအလုတ်ဝင်လုပ်တဲ့အလုတ်သားဖြစ်တယ်ထို့သူဟာအလုတ်အနည်းငယ်သာလှုပ်ခဲ့တယ်ဒါပေမဲ့ချန်ပိုင်ရှင်ဟာတနာသောစိတ်ရှိပြီးဒုတိယလှုပ်သားကနေ့တစ်ဝက်သာအလုတ်လှုပ်ခဲ့တယ်နောက်ဆုံးသောအလုတ်သားဟာတနေ့ကုန်အလုတ်လှုပ်ခဲ့ရတယ်ဒါပေမဲ့အလုတ်သမားအားလုံးဟာတူညီတဲ့လှုပ်အားခများရရှိကြတယ်။တနေ့လုံးအလုတ်လှုပ်ခဲ့တော့လူသားဟာမကြင်မနဲ့ဖြစ်ပြီးတော့မှလှုပ်အားခပူရလို့တယ်။ဒါပေမဲ့ချန်ပိုင်ရှင်ကမိတ်ဆွေမင်းပေါ်ကမတရားမလုပ်ပါဘူး။ငွေတင်းကတစ်ချက်ရရင်တင်တဘောတူခဲ့တယ်။ငါမှအပိုင်သောပတ်စံကိုငါကြိုက်တယ်လို့သုံးရင်ငါမှအခွင့်အရေးရှိတယ်။ငါဒီရက်ရောစွာပြီးတဲ့အတွက်ကြောင့်တင်စိတ်ဆိုးနေသလားဟုပြန်ပြောခဲ့ပါတယ်။ထိုနည်းတူစွာသခင်ယေရှုကိုယုံကြည်သောသူတိုင်းအားဘုရားသခင်ဟာထာဝရအသက်ကိုပေးမယ်ဒါဟာကောင်းမှုပြုခြင်းအတွက်ခံစားရရှိခြင်းမဟုတ်ပါဘူးသူရဲ့ရရောစွာပေးကမ်းခြင်းကိုလက်ခံသောသူတိုင်းအတွက်ဘုရားသခင်ရဲ့အခမဲ့ပေးသောလက်ဆောင်ဖြစ်ပါတယ်ရုပ်ပုံ7တကားအပြင်ဖက်၌အမျိုးသမီး5ဦးအကြောင်းသခင်ယေရှုကနုပြုံငယ်ရွယ်သောအမျိုးသမီး10ဦးအကြောင်းပုံပမာကိုပြောပြခဲ့ပါတယ်။ဒီအမျိုးသမီးများဟာမင်္ဂလာဆောင်ပွဲစတင်မဲ့အချိန်ကိုစောင့်မျှော်နေခဲ့ကြတာဖြစ်တယ်။မထင်မှတ်တဲ့အချိန်မှာမင်္ဂလာဆောင်သူတို့သားဟာတကောင်ရံတိုင်းရောက်လာခဲ့တယ်။၅ရောက်သောအမျိုးသမီးများဟာမင်္ဂလာဆောင်သူတို့သားနဲ့တွေ့ရန်အဆင်သင့်ဖြစ်ခဲ့ကြတယ်။သူတို့ရဲ့စီမီးခွက်များကိုထွန်းကာသူတို့သားနဲ့အတူမင်္ဂလာဆောင်ပွဲသို့ဝင်ခဲ့ကြတယ်။ဒါပေမဲ့ကြံအမျိုးသမီး၅ဦးတို့ဟာပညာသတိမရှိကြဘူး။မိခွက်များအတွက်စီလုံလောက်အောင်မရှိခဲ့ကြဘူးအပြင်မှာစီဝဲရန်ထွက်သွားတဲ့အခါမှာသူတို့သားရောက်လာတဲ့အတွက်တကားကိုပိတ်ထားခဲ့ကြတယ်သူတို့ပြန်လာတော့အခါတကားဖွင့်ပေးပါလို့အော်ခေါ်ကြတော့လေသူတို့သားကတကားဖွင့်လို့မရတော့ဘူးမင်းတို့ကလည်းငါမသိပါဘူးပြန်ပြောခဲ့တယ်မိတ်ဆွေယေရှုဟာကောင်းကင်ဘုံ၌ယနေ့နေထိုင်လျက်ရှိတယ်ဒါပေမဲ့တနေ့တော့အခါဒီလောကကိုတဖန်ပြန်ကြွလာမှာဖြစ်တယ်သူကြွလာမဲ့အချိန်အတိအကျကိုဘသူမှမသိနိုင်ဘူးသူ့ကိုတွေ့ရင်အစင်သစ်ဖြစ်နေရမှာတော့လိုအပ်တယ်သခင်ယေရှုဟာယုံကြည်သူများကိုကောင်းကင်၌သူနဲ့အတူနေဖို့ရန်ခေါ်ဆောင်သွားမှာဖြစ်တယ်ဒါပေမဲ့အစင်သစ်မဖြစ်တော့သူများကတော့ကောင်းကင်သို့ဝင်ရကြမှာမဟုတ်ရုပ်ပုံ7သခင်နဲ့သူရဲ့အစီခံများအကြောင်းသခင်ယေရှုပြန်လာမယ့်အတွက်ဘလို့နီးနဲ့ကျွန်ုပ်တို့အစင်သစ်ဖြစ်နိုင်မလဲဒီရုပ်ပုံထဲကအရေးကြီးသောပုံကိုတူဟာမကြာသေးခင်ကအိမ်ပြန်လာခဲ့တယ်သူဟာအဝေး၌ရောက်နေစဉ်သူ့ရဲ့အစီခံများကသူ့ရဲ့ပတ်စံများကိုထိမ့်သိမ်းပေးခဲ့ကြတယ်အစီခံတူဟာသူတို့၌အပ်ထားသောငွေနဲ့စီးပွားရေးလုပ်သဖြင့်အမျက်များရခဲ့ကြတယ်တခင်ဟာပြန်လာတဲ့အခါတခင်ထံမှလက်ဆောင်များရရှိခဲ့ကြတယ်ဒါပေမဲ့တတိယအစီခံကတော့တခင်ပတ်စံကိုဝတ်ထားခဲ့တယ်အတိုးမြတ်မရရှိခဲ့ဘူးတခင်ကထိုပြင်းရတဲ့အစီခံပေါ်မှာဒေါသထွက်ပြီးအစီခံကိုအိမ်ကနေမောင်းထုတ်လိုက်တယ်ယေရှုကကျွန်တော်တို့အား "तू ပြန်မလာမချင်း तू အတွက်မနာတမ်းအလုပ်လုပ်ကြဖို့အလိုတော်ရှိတယ်"တခြားသောသူများကိုကျွန်တော်တို့ဟာချစ်ခင်ရမယ်ကူညီရမယ်ဘုရားသခင်ရဲ့အကြောင်းကိုကြိုးစားပြီးတင်ပေးရမယ်ဒါမှသာလျှင်တခင်ယေရှုကတစ္ဆာရှိသောငယ်သားကောင်းငါနဲ့အတူစည်းစိမ်ချမ်းသာခံစားပါလောဟုဆိုလိမ့်မယ်
နာရောဂါငြိမ်းစေသောအရှင်ယေရှု
သခင်ယေရှုဟာလူများအားဘုရားသခင်ရဲ့အကြောင်းကိုတွင်တင်ခဲ့တယ်ဒါ့အပြင်သူဟာဘုရားသခင်ထံမှလာသောကြောင့်ဘုံတကိုရှိနေတဲ့အကြောင်းကိုလည်းတွင်တင်ခဲ့တယ်အချက်ပေးတန်ကိုကြားတဲ့အခါကြည်နေတဲ့ရုပ်ပုံများကိုအခြားရုပ်ပုံတို့ပြောင်းပြီးကြည့်ရင်မမေ့ပါနဲ့ရုပ်ပုံ73ယေရှုနှစ်ချင်းခံသည့်အကြောင်းလွန်ခဲ့သောနှစ်ပေါင်းများစွာကနှစ်ချင်းဆရာယောဟန်ဆိုတဲ့သူဟာဣသေလနိုင်ငံမှာနေထိုင်ခဲ့တယ်။သူဟာလူတွေကိုမိမိတို့ရဲ့အပြစ်မှနောင်တရကြပြီးစစ်မှန်၍တဆူဒီဖြစ်သောဖျားသခင်ကိုကိုးကွယ်လာကြရန်တတိပေးနှိုးဆော်ခဲ့သူဖြစ်တယ်။ယောဟန်ရဲ့ဟောပြောချက်ကိုယုံကြည်သောသူတွေဟာရေ၌နှစ်ချင်းခံယူခဲ့ကြတယ်။ဒီချင်းဟာဖျားသခင်ကလူတွေရဲ့အပြစ်များကိုခွင့်လွှတ်ရန်နဲ့အသက်တာမှာတန်ရှင်းခြင်းကိုပေးရန်ဆန္ဒရှိတော်မူကြောင်းဖော်ပြလိုက်ခြင်းဖြစ်တယ်။ရှင်ယောဟန်ကငါနောက်မှာငါထက်တကူကြီးသောသူတပါးရောက်လာမယ်။သူသည်ဖျားသခင်တန်ရှင်းသောဝိညာဉ်တော်အဖျင်သင်တို့အားနှစ်ချင်းကိုပေးတော်မူလိမ့်မယ်ဟုမိန့်ဆိုခဲ့တယ်။ပြီးတော့သခင်ယေရှုဟာယောဟန်ထံရောက်လာခဲ့တယ်။သခင်ယေရှုသည်ဘယ်တော့အခါမှအပြစ်မရှိခဲ့တော့လဲနှစ်ချင်းခံယူခဲ့တယ်။ယေရှုဟာရေထဲမှထွက်လာသောအခါအောဖွယ်နမိတ်လက္ခဏာပေါ်ခဲ့တယ်။ဘုရားသခင်ရဲ့ဝိညာဉ်တော်ဟာဂျိုးငက်အသွင်ဖြင့်ယေရှုအပေါ်သို့ဆင်းသက်လာခဲ့တယ်။ထိုအခါကောင်းကင်မှသင်ကငါနှစ်သက်မျက်နှိုးရာငါ၏ချစ်သားဘီဒီဟုအတန်တော်ထွက်ပေါ်လာခဲ့တယ်။ဒီအချိန်မှစပြီးသခင်ယေရှုဟာနမိတ်လက္ခဏာပေါင်းများစွာကိုပြုလုပ်ခဲ့တဲ့အတွက်လူများစွာတို့ဟာသခင်ယေရှုစီမှာဘုရားသခင်ရဲ့တကူးရှိကြောင်းသိမြင်လာခဲ့ကြပါတယ်။ယုတ်ပုံ74ယေရှုကတပည့်တော်များကိုရွေးခေါ်ခြင်းသခင်ယေရှုဟာသူ့ကိုကူညီရန်မိတ်ဆွေများလိုအပ်တယ်သူတို့ဟာဖျားသခင်ရဲ့အကြောင်းကိုပြောပြတယ်ဒါမှသူတို့ဟာလည်းပဲအခြားသူများအားလက်ဆင့်ကမ်းပြီးပြောပြနိုင်မှာဖြစ်တယ်တနေ့မှာသခင်ယေရှုအိုင်နာမှာလမ်းလျှောက်နေစဉ်တန်ခါတဲ့၄ဦးကိုတွေ့မြင်ခဲ့တယ်သခင်ယေရှုကသင်တို့ငါထံလာပြီးငါနောက်သို့လိုက်ကြပါလူကိုများသောတန်ခါဖြစ်စီမယ်ဟုဆိုခဲ့တယ်ချက်ချင်းပဲသူတို့ဟာပိုက်ကွန်များကိုထားပြီးသခင်ရှုနောက်ကိုလိုက်ခဲ့ကြတယ်တခြားရှစ်ဦးကိုလည်းရွေးခေါ်ခဲ့ပါသေးတယ်ဒီ12ပါးသောတပည့်တော်တွေဟာသခင်ရှုရဲ့နောက်လိုက်များဖြစ်လာခဲ့ကြတယ်သူတို့ကိုတပည့်တော်များလို့အခေါ်ခံခဲ့ကြတယ်သူတို့ဟာသခင်ရှုပြုလုပ်ခဲ့တဲ့နမိတ်လက္ခဏာများကိုတွေ့မြင်ကြခြင်းဖြင့်သခင်ရှုဟာဘုရားသခင်ထံမှလာသောအရှင်ဖြစ်ကြောင်းသိနာလေခဲ့ကြတယ်ကျွန်တော်တို့ဟာသခင်ယေရှုကိုယုံကြည်ပြီးနောက်တော်ကိုလိုက်ပါကဖျားသားဖြစ်ကြောင်းကိုကျွန်တော်တို့နားလည်နိုင်မှာဖြစ်တယ်။ကျွန်တော်တို့ဟာလည်းဖျားသခင်ရဲ့အကြောင်းကိုအခြားသူများကိုဝေငှနိုင်ရန်အတွက်သခင်ယေရှုကကျွန်တော်တို့ကိုဖျားသခင်ရဲ့အကြောင်းကိုတွင်တင်ခြင်းပါလေ။ယုတ်ပုံ15အနုယောဂာတဲ့တူအကြောင်းတနေ့သောအခါအနုယောဂာတဲ့တယောက်ဟာသခင်ယေရှုရဲ့ရှေ့မောက်ကိုရောက်လာပြီးတော့မှဒူးထောက်ပြီးအရှင်အလိုတော်ရှိရင်ကျွန်ုပ်ကိုယောဂါအမတန်ရှင်းစေနိုင်ပါသည်ဟုတောင်းပန်ခဲ့တယ်။အခြားသူများသည်လည်းလူနာရဲ့ယောဂါကြောင့်သူ့ကိုချင်းကဲ့ရန်ကြောက်ရွံ့ကြတယ်။ဒါပေမဲ့သခင်ယေရှုကထိုလူနာပေါ်မှာတနာခြင်းစိတ်ရှိတဲ့အတွက်ထိုသူကိုတို့ထိပ်ပြီးငါအလိုရှိ၏တန်ရှင်းစေဟုဆိုခဲ့တယ်။ဒီလိုမိန့်တော်မူတဲ့ခဏအတွင်းမှာထိုသူရဲ့ယောဂါဟာပျောက်ပြီးတော့မှတန်ရှင်းခြင်းရသွားခဲ့တယ်။သူဟာအလွန်ဝမ်းမြောက်ကမိမိရဲ့အဖြစ်ပြက်များကိုအနှံ့ပြပြောကြားတတ်သိခံခဲ့တယ်။မိတ်ဆွေအပြစ်ဆိုဒီမှာအနုယောဂာနဲ့တူတယ်။အပြစ်ဟာကျွန်ုပ်တို့အားဘုရားသခင်အထံတော်မှာထာဝရကင်းကွာစေတယ်။ဒါကြောင့်ကျွန်တော်တို့ဟာသခင်ရှုထံလာသောအခါကျွန်တော်တို့ရဲ့အပြစ်များမှသခင်ရှုဟာတန်ရှင်းစေနိုင်ပါတယ်။ယုတ်ပုံ76အထက်ခေါင်မိုးမှလူတူဦးရောက်ရှိလာခြင်းသခင်ရှုဟာအိမ်အိမ်ထဲမှာလူများစွာကိုဘုရားသခင်ကြောင့်ဟောပြောလျက်နေတယ်အဲ့ဒီအခါမှာလူလေးယောက်တို့ဟာလေဖြတ်သူတူဦးကိုအထံတော်သို့တည်ဆောင်လာခဲ့ကြတယ်ဒါပေမဲ့လူအုပ်ဝင်းရံနေတဲ့အတွက်အထံတော်ကိုမရောက်နိုင်ခဲ့ကြဘူးဒါကြောင့်သူတို့ဟာအိမ်အထက်ခေါင်မိုးမှအပေါက်ဖောက်ပြီးထိုအပေါက်မှတဆင့်ဒီလူနာကိုရှော့ချလိုက်ကြတယ်သခင်ရှုဟာလေဖြတ်တဲ့သူကိုငါသား သင်၏အပြစ်များကိုဖြစ်လွတ်ပြီဟုမိန့်တော်မူခဲ့တယ်။ယူဒခေါင်းဆောင်တို့ဟာသခင်ယေရှုအပေါ်မှာဒေါသထွက်ကြတယ်။သူတို့ကဖျားသခင်ကတာလင်အပြစ်ကိုလွတ်နိုင်ပါသည်ဟုဆိုကြတယ်။သူတို့ဟာသခင်ယေရှုဟာဖျားသခင်ထံမှကြွလာတာကိုမယုံကြည်နိုင်ကြဘူး။ထို့နောက်သခင်ယေရှုဟာလေဖြတ်တဲ့သူကိုနေရာမှထား၍ထန်းစင်ကိုယူပြီးအိမ်သို့ပြန်လို့ဟုမိန့်တော်မူခဲ့တယ်။လေဖြတ်တဲ့သူကကြမ်းမာသွားတယ်သခင်ယေရှုဟာဖျားသခင်ထံမှကြွလာတော်မူကြောင်းပြသခဲ့တယ်။သူဟာကျွန်တော်တို့ရဲ့အနာရောဂါများကိုငြိမ်းစေနိုင်သောတကူရှိတယ်လို့ပဲကျွန်တော်တို့ရဲ့အပြစ်များကိုဖြေလွတ်နိုင်သောတကူလည်းရှိတော်မူတယ်။ယောပုံစက်ခွန်ယေရှုသည်တည်နေသောလက်ကိုကျမ်းမာစေခြင်းဒီပုံထဲမှာသခင်ယေရှုကိုယူဒခေါင်းဆောင်များနဲ့အတူမြင်တွေ့ရပါတယ်။အဲ့ဒီနေ့ဟာတပတ်တာအတွင်းယူဒလူမျိုးများကဖျားသခင်ကိုကိုးကွယ်သောဥပုံနေ့ဖြစ်တယ်။ယူဒထုံနှံဒလိအယဥပုံနေ့မှာဘယ်သူကမှအလုံမလုံရဘူးသူတို့ပြည့်ညက်ရှိတယ်။ဒီအချိန်မှာလက်ချေတင်နေတဲ့သူတို့ဟာသခင်ယေရှုစီကိုရောက်လာခဲ့တယ်။ယူဒလူတွေကလည်းသခင်ယေရှုကိုအဲ့ဒီလူနာကိုအနာရောဂါငြိမ်းစေမလားမငြိမ်းစေဘူးလားဆိုတာကိုစောင့်ကြည့်နေကြတယ်။သခင်ယေရှုကလူများကိုဂရုစိုက်တော်လဲသူတို့ကအဲ့ဒီလူမဟုတ်ကြဘူး။သူတို့ရဲ့ထုံးစံဓလေ့များကိုသခင်ယေရှုအားချိုးဖောက်စေခြင်း ਨੇ ဒါမှယေရှုကိုသူတို့တတ်နိုင်မှာဖြစ်တယ်ယေရှုကယူဒခေါင်းဆောင်များကိုဥပုံနေ့တွင်အကောင်းကိုပြုအပ်တယ်လို့အဆိုးကိုပြုအပ်တယ်လို့ဟုမေးတော်မူခဲ့တယ်သူတို့တွေလည်းဘာမှပြန်မပြောဘဲနေခဲ့ကြတယ်ဒါကြောင့်ယေရှုကလက်သေးနေတော်သူအားသင်၏လက်ကိုဆန့်လို့ဟုမိန့်တော်မူခဲ့တယ်သူဒီလက်ကိုဆန့်ရာလက်ဟာကျမ်းမာလေတန်ဆွမ်းနေကြောင်းကိုလူအားလုံးရှေ့မှာမြင်တွေ့ခဲ့ကြရတယ်။မိတ်ဆွေကျွန်တော်တို့ဟာဖျားသခင်ကိုကိုးကွယ်ဝတ်ပြုရမှာဖြစ်တယ်လို့တခြားလူများကိုလည်းဂယူဆိုင်ဖို့လိုတယ်။ဒါမှမဟုတ်ရင်ကျွန်တော်တို့ရဲ့ဖျားသခင်ကိုဝတ်ပြုကိုးကွယ်ခြင်းဟာအတိတ်ပဲကိမဲ့တော့ကိုးကွယ်မှုဖြစ်သွားမှာဖြစ်တယ်။ယောပုံ18လေမုန်တိုင်းကိုယေရှုငြိမ်းစေခြင်းယေရှုနဲ့သူရဲ့တပည့်တော်များဟာကျေဝင်းသောအိမ်တစ်ဖက်ကိုကူးကြတယ်။ဒီအချိန်မှာကြောက်စရာကောင်းတဲ့လေမုန်တိုင်းဟာရုတ်တရက်ကျရောက်လာခဲ့တယ်။လှမ်းရိုက်ခတ်တဲ့အတွက်လှေဟာရေနဲ့ပြည့်လူမတက်ဖြစ်ပြီးရေထဲနှစ်ဆပြုတ်လာခဲ့တယ်။သခင်ယေရှုကတော့လှေရဲ့ဦးခေါင်းပဲ့ပိုင်းမှာအိမ်မောကျလျက်နေတယ်။တပည့်တော်များကသခင်ယေရှုကိုနှိုးပြီးတော့မှဆရာကျွန်တော်တို့ရေနှစ်တင်ဆုံးရတော့မြည်ကိုလက်လူရှုနေသလားဟုဆိုခဲ့ကြတယ်။သခင်ယေရှုကအိမ်ယာမှာနိုးလာပြီးလေနဲ့ပင်လေကိုတိတ်ဆိတ်စွာနေလို့ငြိမ်သက်လို့ဟုအမိန့်ပေးတဲ့အခါခဏချင်းမှပဲ၎င်းတို့ဟာငြိမ်တက်သွားကြတယ်။သခင်ယေရှုကတပည့်တော်များကိုတင်းတို့ဘာကြောင့်ကြောက်လန့်ကြသလဲ။ငါ့ကိုယုံကြည်ကိုးစားခြင်းမရှိဘူးလားဟုမေးတော်မူခဲ့တဲ့အခါတပည့်တော်တို့ဟာအလွန်အံ့ဩကြပြီးဤသူကအဘယ်သူနည်းလေနှစ်လှိုင်းများပင်လင်သူရဲ့အမိန့်ကိုနာခံကြသည်တကားဟုအချင်းချင်းပြောဆိုခဲ့ကြတယ်။မိတ်ဆွေသခင်ယေရှုဟာဖန်ဆင်းသောအရာများပေါ်မှာတကူးရှိတယ်သူကိုယုံကြည်ကိုးစားကြပြီးမကြောက်ရွံ့ကြပါနဲ့ရုပ်ပုံ19လူအုပ်ထဲမှအမျိုးသမီးတူဒီရုပ်ပုံထဲမှာလူအုပ်ထဲ၌မြင်နေရသောအမျိုးသမီးဟာဆိုရင်12နှစ်ပတ်လုံးသွေးသွန်နာရောဂါဆွဲကက်လျက်ပြင်းစွာဝေဒနာခံခဲ့ရတယ်သခင်ယေရှုဟာသူ့ရဲ့အနာရောဂါကိုငြိမ်းစေနိုင်တယ်လို့သိထားတော့လေသခင်ယေရှုနဲ့စကားပြောရန်အတွက်တတ်တိမရှိခဲ့ဘူးဒီလိုပဲမိမိကိုကိုကိုတော်ရဲ့အဝတ်တော်ကိုလက်နဲ့တို့ထိရရင်ငါဟာယောဂါပျောက်လိမ့်မယ်ဟုသူရဲ့စိတ်ထဲမှာယုံကြည်ခြင်းရှိခဲ့တယ်။ဒီခါမှာတခင်ယေရှုရဲ့အဝတ်တော်ကိုတို့ထိလိုက်တည်နေတဲ့ပြိုင်နဲ့တည်းသွေးသွနာရက်သွားသဖြင့်အနာယောဂါလုံးဝပျောက်ကင်းသွားခဲ့တယ်။တခင်ယေရှုဟာမိမိကိုထဲကတကိုးများထွက်သွားသည်ကိုချက်ချင်းသိလိုက်တယ်။တခင်ယေရှုကပရိသတ်ဖက်ကိုလှည့်ပြီးတော့မှငါဤအဝတ်ကိုမိသူတို့ထိသည်ဟုမေးတော်မူခဲ့တယ်။တခင်ယေရှုပတ်လည်မှာလူမြောက်များစွာရှိတယ်။ဒါပေမဲ့ထိုအမျိုးသမီးကသူ့ကိုရည်ရွယ်ကြောင်းသိခဲ့တယ်။ကြောက်ရွံ့တုန်လှုပ်လျက်ရှေ့တော်ကိုလာရောက်ပြုတ်ဝစ်လိုက်တယ်။တခင်ယေရှုကငါသမီးသင်၏ယုံကြည်ခြင်းသည်သင်ကိုကျန်းမာစေပြီးငြိမ်သက်စွာသွားလော့ဟုဆိုခဲ့တယ်။ဒီလောကမှာလူပေါင်းမြောက်များစွာရှိကြတယ်။ဒါပေမဲ့တခင်ယေရှုကအယောက်စီတိုင်းကိုတိရှိယုံတာမကအယောက်စီတိုင်းကိုလည်းဂယုစိုက်တော်မူတဲ့ဖျားဖြစ်တယ်။မိတ်ဆွေတင့်ကိုလည်းဂယူဆိုင်နေပါတယ်။သခင်ယေရှုအထံတော်ကိုရောက်လာစေခြင်း။ ပြီးတော့မှသူ့ကိုကူးစားပြီးအသက်ရှင်စေခြင်းနဲ့ယောဘ20ယေရှုနဲ့တည်နေသောသူငယ်တူအကြောင်းယာအီယုဆိုသူဟာအရေးပါသောပုဂ္ဂိုလ်တူဖြစ်တယ်။သူရဲ့သမီးဟာအပြင်းထန်ဖျားလျက်နေတယ်။သူဟာသခင်ရှုထံလာပြီးသူ့သမီးကျမ်းမာစေဖို့အိမ်သို့ကြောက်လာရန်တောင်းပန်ခဲ့တယ်။ဒါပေမဲ့သခင်ရှုဟာကလေးမထံမရောက်ခင်မှာပဲကလေးမဟာတည်ဆုံးသွားခဲ့တယ်။ယေရှုကယာအီရုကိုမစိုးရိမ်ပါနဲ့ယုံကြည်ခြင်းသာရှိပါဟုမိန့်မာခဲ့တယ်။လူများဟာဝမ်းနည်းပူဆွေးသဖြင့်ငိုကြွေးနေကြတယ်။ဒါပေမဲ့သခင်ရှုကသူတို့ကိုအပြင်ကိုထွက်ခိုင်းခဲ့တယ်။သခင်ရှုကယာအီရုနဲ့သူ့ရဲ့ဇနီးကိုသူငယ်လဲနေသောအခန်းထဲကိုခေါ်သွားခဲ့တယ်။သခင်ရှုဟာတည်နေတဲ့ကလေးမရဲ့လက်ကိုဆုပ်ကင်ကကလေးမထလော့ဟုမိတ်ဆိုသည့်အခါခဏချင်းပဲကလေးမဟာထ၍လမ်းလျှောက်တယ်။သခင်ရှုကသူ့ရဲ့မိဘတွေကိုသူငယ်အားအစာကျွေးပါဟုမိန့်တော်မူခဲ့တယ်။တည်ခြင်းဟာစာရမဏေရဲ့အကောင်းဆုံးလက်နက်ဖြစ်တယ်။ဒါပေမဲ့သခင်ရှုဟာတည်ခြင်းအပေါ်၌ပင်တကူးရှိပါတယ်။သူ့ကိုယုံကြည်တော်သူသည်တည်ခြင်းကိုကြောက်ရွံ့မလိုဘူး။သခင်ရှုဟာစာရမဏေအပြစ်နဲ့တည်ခြင်းတို့ထက်အင်အားကြီးတဲ့ဖျားဖြစ်ပါတယ်။ယောဘ21ယေရှုနဲ့တိုင်းတပါအမျိုးသမီးအကြောင်းတနေ့မှာသခင်ရှုထံသို့အခြားတိုင်းတပါအမျိုးသမီးတယောက်ရောက်လာခဲ့တယ်။သူမရဲ့သမီးငယ်ဟာနှဆိုးချုံနှောင်ခြင်းခံထားရတယ်။နှဆိုးကိုနှစ်ထုတ်ပေးပါရန်သခင်ရှုအားတောင်းပန်ခဲ့တယ်။သခင်ရှုကယူဒလူမျိုးဖြစ်ပြီးမိမိရဲ့လူရလူမျိုးများကိုသာကူညီရန်ရောက်လာတယ်။သူရဲ့လူမျိုးများရှေ့မောက်၌အခြားလူမျိုးတို့ကိုလည်းကူညီပေးရမှာလား။ဤသို့ကူညီပေးခြင်းဟာဆာလောင်နေသောကလေးကိုအစာကျွေးမဲ့အစာခွေးကိုအစာကျွေးခြင်းမဟုတ်ဘူးလားဟုထိုမျိုးသမီးကိုပြောခဲ့တယ်။ဒါပေမဲ့ဒီမျိုးသမီးကသခင်ရှုကိုသားသမီးတို့ရဲ့စားကျွင်းစားကြံများကိုဇပွဲအောက်၌ခွေးတို့သည်စားခွင့်ရကြပါတယ်လို့ပြန်လည်လျှောက်ထားခဲ့တယ်။သခင်ရှုကတင်ဒီငါကိုအလွန်ယုံကြည်ပါသဖြင့်တင်တောင်းသောအရာကိုတင်ရရှိမည်ဟုဆိုခဲ့တယ်။ထိုမျိုးသမီးအိမ်ပြန်ရောက်တဲ့အခါနတ်ဆိုးဟာသူ့ရဲ့သမီးအထက်ကထွက်သွားခဲ့ပြီဖြစ်ကြောင်းတွေ့ရတယ်။သခင်ရှုသည်လူမျိုးမခွဲခြားဘဲလူသားတိုင်းကိုချစ်၍ကူညီမဆတော်မူသောဘုရားဖြစ်တယ်။ကျွန်တော်တို့မိသည့်လူမျိုးဖြစ်ပါစေမိသည့်ဒေသမှမွေးဖွားလာတာဖြစ်ပါစေသခင်ရှုကကျွန်တော်တို့အားလုံးကိုသူ့ကိုပဲယုံကြည်ကိုးစားစေချင်ပါတယ်။ပုံ22ယေရှုနဲ့စွန့်အားနာပင်သူကြောင့်လူတစုဟာသခင်ရှုထံသို့ယောက်ျားတူအူကိုခေါ်လာခဲ့ကြတယ်ထို့သူဟာမွေးကလေးကနားမကျတဲ့အပြင်စကားကိုလည်းပြေပြစ်စွာမပြောနိုင်ခဲ့ဘူးယေရှုဟာထို့သူရဲ့နားများသေးကိုသူ့ရဲ့လက်ချောင်းများကိုထည့်လိုက်ပြီးသူ့ရဲ့ရှာကိုလည်းတို့တော်မူတယ်ဒီနောက်ကောင်းကင်ဘုံသို့မျှော်ကြည့်ပြီးထိုလူအားတင့်မျက်စိပွင့်စေဟုမိတ်ဆိုတဲ့အခါထိုခဏချင်းမှပဲထို့သူဟာနားကျားနိုင်တဲ့အခွင့်ရယုံတာမကပြည်ပြစ်စွာစကားပြောဆိုနိုင်ရပါတယ်လူများဟာအံ့အားသင့်ပြီးတော့မှသခင်ရှုသည်မိတိအရာမဆိုကောင်းအောင်လုပ်နိုင်တယ်နားပင်းတဲ့သူကိုကြားစေနိုင်တယ်စကားအတော်သူကိုလည်းကောင်းစွာစကားပြောဆိုနိုင်တယ်လို့သခင်ရှုကိုချီးမွမ်းကြတယ်ဒီလိုပဲသခင်ရှုဟာကျွန်တော်တို့ရဲ့နားများကိုလည်းပဲဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုကြားစေပြီးနားလည်ဖို့ရန်ဖွင့်ပေးနိုင်တယ်ဒီခါမှာသခင်ရှုကိုချီးမွမ်းပြီးသူများကိုလည်းသခင်ရှုရဲ့အကြောင်းကိုကျွန်တော်တို့ကရှင်းလင်းစွာဖော်ပြသက်သေခံနိုင်မှာဖြစ်တယ်။ယောဘ23ယေရှုသည်မျက်စိကန်းသူကိုမြင်စေခြင်းတစ်ချိန်တုန်းကသခင်ရှုဟာမျက်မမြင်သူကိုရွာပြင်ဖက်ကိုခေါ်သွားခဲ့တယ်။သူရဲ့မျက်စိများကိုတွေးနေစူးစီပြီးသူအားသင်ယခုမျက်စိမြင်ပြီလားဟုမေးတော်မူခဲ့တယ်။သူမျက်ကန်းဟာအနည်းငယ်စရွေမြင်လာတဲ့အတွက်ကျွန်တော်ဟာလူများကိုမြင်ပါ၏ဒါပေမဲ့သူတို့ဟာလမ်းလျှောက်နေကြသောတစ်ပင်များနဲ့တူကြ၏ဟုပြန်ပြောခဲ့တယ်။သခင်ရှုကမျက်ကန်းရဲ့မျက်စိကိုနောက်တစ်ချိန်တို့တဲ့အခါသူဟာသခင်ရှုနဲ့အခြားလူများကိုရှင်းလင်းပြပြစွာမြင်တွေ့ခဲ့ရတယ်။မိတ်ဆွေစာရမဏေဟာကျွန်တော်ရဲ့ဝိညာဉ်မျက်စိကိုသခင်ရှုရဲ့အကြောင်းအမှန်တရားကိုမမြင်နိုင်ဖို့နားမလည်နိုင်ဖို့ကန်းစီခဲ့တယ်ဒါပေမဲ့ကျွန်တော်တို့ရဲ့မျက်စိများဖွင့်ပေးပါရန်သခင်ယေရှုထံတောင်းဆိုဖို့လိုတယ်။ဒါမှသူနဲ့ပတ်သက်တဲ့အမှန်တရားကို ကျွန်တော်တို့နားလည်နိုင်မှာဖြစ်တယ်ယုတ်ပုံ24ယေရှုသည်နှဆိုးဆွဲနေသောသူငယ်ကိုကြမ်းပါစေခြင်းလူတူဟာသူ့ရဲ့သားကိုသခင်ရှုထံသို့ခေါ်လာခဲ့တယ်ထိုသူငယ်ဟာမိမိကိုယ်ကိုဖျက်ဆီးရန်မကြာခဏစူးစမ်းနေပြီးနှဆိုးဆွဲခြင်းကိုခံနေရတယ်ထိုနှဆိုးသည်သခင်ယေရှုမြင်တဲ့အခါသူငယ်အားပြင်းထန်စွာတုန်ခါစီတဲ့အတွက်သူငယ်ဟာမြေပေါ်သို့လဲကျလှုပ်လှိမ့်နေတယ်။ဖခင်ကအကယ်၍အရာခက်သိန်းကိုတတ်နိုင်သည်ဆိုရင်ကျွန်ုပ်တို့ကိုကူညီပါဟုသခင်ရှုထံတောင်းလျှောက်ခဲ့တယ်။သခင်ရှုကဖခင်သခင်ကိုယုံကြည်သောသူများအတွက်အားလုံးသည်ဖြစ်နိုင်ပါတယ်လို့ပြန်ဆိုခဲ့တယ်။ဒီနောက်သခင်ရှုဟာနှဆူကိုသူငယ်အထဲမှထွက်လို့ဟုအမိန့်ပေးလိုက်။ဝိညာဉ်စိုးဟာကြေလောင်စွာအော်ဟစ်ပြီးထွက်သွားခဲ့တယ်။နောက်ခါမှလည်းသူငယ်ထဲသို့မဝင်တော့ဘူး။သခင်ရှုဟာဒီလောကရဲ့ဝိညာဉ်ဆိုးနဲ့နှက်ဆိုးများအပေါ်မှာတော့၎င်းလောင်လာမဲ့နှက်ဆိုးများအပေါ်၌၎င်းဩဇာတကူရှိတော်သူဖြစ်တယ်။ဤဖြစ်ပျက်ဖြစ်ပြီးနောက်မကြာခင်မှာယူဒခေါင်းဆောင်များကယေရှုကိုတတ်ပစ်လိုက်ကြတယ်။ယေရှုအသေးခံပြီးနောက်အမြင့်မားဆုံးနမိတ်လက္ခဏာဖြစ်ပျက်ခဲ့တယ်။ယေရှုဟာတည်ခြင်းမှရှင်ပြန်ထမြောက်လာခဲ့ပြီးစာရန်နှင့်တည်ခြင်းအပေါ်ထာဝရအနိုင်ယူပြခဲ့တယ်။ယေရှုသည်စစ်မှန်၍တစုတည်းဖြစ်တော်မူသောဘုရားသခင်ရဲ့တားတော်အမှန်ဖြစ်တော်ကြောင့်ပါပဲ